တော်ရှိမြတ်ခင်ဗျာမနေ့ကဆိုရင်မြန်မာနိုင်ငံမှာရွေးကောက်ပွဲကြီးကျင်းပတော့မှာဖြစ်ပါတယ်ဒါပေမဲ့လည်းအခုနောက်ဆုံးအချိန်ထိမဲဆန္ဒရှင်စီးမအမှားယွင်းတွေတွေ့ရတဲ့အပါအဝင်မဲပေးမဲ့လုပ်ငန်းစဉ်တွေမှာကမောက်ကမတွေဖြစ်နေတဲ့ဆိုတဲ့အသက်နေကျွန်တော်တော်တော်ကြည်ကြည်လောင်ကြားနေရပါတယ်ဆိုတော့ဒီလိုအမှားယွင်းတွေဘလောက်များများဖြစ်နေတယ်လဲရွေးကောက်ပွဲနဲ့ဒီရွေးကောက်ပွဲရလက်ပေါ်မှာရောဒီလိုအမှားယွင်းတွေကဘယ်အတိုင်းတာဒီရက်ခက်လာနိုင်တယ်လဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့ဒီနောက်ဆုံးအချိန်တွေကိုလလန်းမိသလောက်ကျွန်တော်တို့ဆွေးနွေးကြပါလေမနေ့ဖက်မဲ့မဲပေးရမယ်အခုချိန်မှာမဲစင်းတွေမှာဘလောက်တောင်အလွတ်လွတ်မမဖြစ်နေသလဲဆိုတော့ကျွန်တော်တို့သိကြပါလေဆိုတော့ရွေးကောက်ပွဲကိုအနီးကပ်စောင့်ကြည့်နေတဲ့ပုံကိုယ်ကိုအရင်ဆုံးမေးကြပါလေပထမဆုံးတော့ကျွန်တော်တို့ဒီဒါနရှိဆောင်ဖွဲ့ကကိုချမ်းချင်းအောင်ကိုချမ်းချင်းအောင်တို့ကဒီနေ့ဆိုရင်လည်းဒီ UEC ကိုတာဝန်ရှိသူတွေနဲ့တွေ့ခဲ့တယ်ဆိုတော့ဒီမဲစင်းအမှားယွင်းတွေကဘလောက်တိုက်တာဒီကြီးကြီးမားမားရှိနေတယ်ကိုချမ်းချင်းအောင်ပြောပါဦးခင်ဗျာ
ဟုတ်ကဲ့မဲစင်းအမှားယွင်းတွေရတော့ခင်ဗျာဟိုပါဘောဒီဖြစ်တာတော့အတိုင်းသာတော့တနိုင်ငံလုံးမှာတော့ဒီအမှားယွင်းတွေရတော့ဘောတော့ရှိတာပေါ့နော်အချို့ကလည်းဒီမဲစင်းချန်ခဲ့တာတွေနဲ့မဲစင်းထက်တာတွေနဲ့ပေါ့နော်ပြီးတော့ဒီဟိုနောက်ပြီးတော့ဒီကျွန်တော်တို့ဒီအဲကန်းကွက်လောက်မတင်ထားဘဲနဲ့ပေါ့နော်ဒီတကောင်ဆင်းမှာရှိနေတဲ့ခါကြတော့အကန့်တော့အဲ့နေရာမှာလူကမရှိတော့ဘူးဒါပေမဲ့မဲဆင်းမှာပေါ်နေရတယ်အဲ့အရာတော့ကျွန်တော်တို့တော်တော်လေးတော်များများမှာပေါ့နော်ကျွန်တော်တို့တရှိစောင့်ကြည့်နေတာတော်များများမှာဒါအရာတော့ဖြစ်ပြနေပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီရွေးကောက်ပွဲစောင့်ကြည့်နေတဲ့နောက်ထပ်အပေါ်ဖွဲ့တစ်ခုဖြစ်တဲ့ E1 ကွန်ရက်ကဒီမန္တလေးမြို့ကဥက္ကမောင်းထုံးလည်းရှိနေပါတယ်ဥက္ကမောင်းထုံးကလလန်းမိတဲ့လောက်ဒီမဲဆင်းအမှားယွင်းတွေနဲ့ပတ်သက်လို့ဘယ်လောက်တိုင်းတာတွေဖြစ်နေလဲလို့သိထားတယ်ခင်ဗျာ
အတိုင်းတာရတော့ဟိုတိုင်းတစ်ခုလုံးအနေနဲ့တော့ပေါ့နော်ဟိုတိတ်ဆိုဆိုဘာမှရှိဘူးမန္တလေးမှာဆိုလေအဲတချို့ရက်ွက်တွေမှာပိုနေတဲ့ဟာမျိုးတွေရှိတယ်၃၀၀မျိုး၄၀၀မျိုးလေးတွေရှိတယ်အဲ့ဒါမျိုးလေးတွေတော့ရှိပါတယ်အဲဒါပေမဲ့တစ်ခုပြောချင်တာကတော့ကျွန်တော်တို့ဒီကယ်ယူနယ်အေရီးယားကဒီသကောင်းစင်းဟိုကောက်တုံးအတမှာကျွန်တော်တို့တိုင်း60လို့ကျွန်တော်အများကြီးပြောလာတဲ့ဟာကဟိုတကယ်ထွက်လာတဲ့ချိန်က53နာရီပဲထွက်တာဟာအင်မတန်ထူးခြားတယ်ပေါ့နော်။ဟောအဲ့တော့အခုဒီမဲဆင်းမှာလည်းနိုင်ငံသားကစုတိုင်းမှာတောင်မရှိတဲ့ချိန်မျိုးမှာဒီလိုမျိုးမဲဆင်းပါတာကဟိုဖြစ်မှာပါပဲ။အဲ့လိုတော့ကျွန်တော်တို့တွေ့ထားတယ်။ဟိုတိတိကျကျကြီးတော့သူတို့ရနိုင်မှာအဲ့တော့အန်ဟောစရာကအဲ့အဲ့လောက်တော့ဖြစ်သွားလိမ့်မယ်ပေါ့နော်။ဟိုထူးခြားတဲ့ဟာမျိုးတော့ဖြစ်သွားပါပဲ။အဲ့လိုမျိုးတော့ရှိပါတယ်။
ဟုတ်ကဲ့ပါခင်ဗျာနောက်ဒီရွေးကောက်ပွဲကိုစောင့်ကြည့်ခဲ့ခံနေတဲ့ဥရွှေပါရဲ့အမြင်ကိုလည်းကြားချင်ပါတယ
်ဒီအမားရင်းနဲ့ပတ်သက်လာရင်တော့ဒီအခုထုတ်ပြန်ခဲ့သမျှမဲစင်းထဲမှာဒီအချိန်ကတော့နည်းနည်းဖက်ဖို့ဖြစ်တယ်ဒါတော့ဖက်ဖြစ်တယ်ဆိုတာမမှားဘူးလို့ပြောတာမဟုတ်ဘူးဟိုအရင်ချိန်နဲ့စာရင်ပေါ့လေဥမာဘယ်လိုလဲဆိုတော့အရင်တော့မိသားစုတစုကဟိုအလွဲ့ဒီအလွဲ့လွဲပြီးတော့ကွဲနေတယ်ကျွန်မလည်းအခုချိန်မှာမိသားစုတွေအလုံးကစီရီယယ်နံပါတ်တစ်ခုတည်းအောင်ပါတယ်ရှိနေကြတယ်အဲ့ဒီတော့ရက်ွက်ဒီကိုခွဲလိုက်တဲ့ချိန်မှာတီးတန်းတီးတက်ခွဲလိုက်မှာသူတို့ကပြတ်သွားတဲ့ချက်ရစီသူရချင်းချင်းဖြစ်တယ်ဒါပေမဲ့အမားယွင်းတွေကတော့အရင်ပုံစံနဲ့တော့တိတ်မကွာသေးဘူးရှိနေတယ်ပို့တဲ့လူကလက်ရှိဒီပို့နေတယ်ဒါပေမဲ့ကျွန်တော်ဒီနေရာမှာပို့ပြီးတော့တကယ်တမ်းပြောချင်တာကပို့တယ်ဘာကြောင့်ပို့တယ်လဲဘာကြောင့်ပို့တယ်လဲဆိုတဲ့ဟာဒီဒီလက်ရှိလောဘကရဲ့ပုံစံ66မြင်းဆောင်6ကိုအခြေခံခဲ့တဲ့အတိုင်းကြောင့်ပို့နေတယ်ကျွန်တော်66မြင်းဆောင်6ကိုအခြေခံလို့ဘာကြောင့်ပို့တယ်လဲလို့ကျွန်တော်တို့အဲ့ဒါကိုတွင်းကြကြကျွန်တော်လိုက်ပြီးလေ့လာကြည့်တဲ့အချိန်မှာတချို့ရဲ့မြို့နယ်တွေမှာနေပြီးသူတို့ရဲ့လက်ခံမှာဒီမဲဆင်းအဖြစ်ပေးပို့လိုက်တဲ့ဒီပုံစံ66မြင်းဆောင်6ဟာလက်ရည်တစ်ခုတည်းနဲ့စီရီယာစနစ်တမ်းနဲ့နေပြီးတော့အချိန်ယူပြီးတော့ရေးထားတဲ့ဟိုဟာဒီစာရင်းတွေဖြစ်နေတယ်ဒါဒီလက်ရှိရုံးမှာလက်ခံထားတဲ့ပုံမှန်လောက်ဝကတစ်ခုအတည်ပြီးတော့ပုံမှန်ဖိုင်တွေ့ပြီးတော့ဒီပုံစံ66မြင်း6တွေကိုလက်ခံထားတဲ့ပုံစံမျိုးမဟုတ်ပဲနဲ့ဒီမဲစင်းတွေကိုပို့ဖို့အတွက်တီးကျပြုပြင်ဖန်တီးလိုက်တဲ့ပုံစံတစ်ခုလို့ဆိုကျွန်တော်တို့အဲ့ဒါကိုတွေ့ရှိရတယ်အဲ့ဒါဒီအဲ့ဒီမပါသိတဲ့လူပါတယ်ဆိုတော့အဲ့ရေတက်ကအဲ့ဒီကအခြေခံလာတယ်အဲ့ဒါတွေကိုဖောင်ပွားလာတယ်အဲ့တော့မောင်းပွားလာပြီးတော့ကျွန်တော်တစ်ဆက်တည်းပြောပြချင်တာကတော့စောစောကဟိုမန်းလေးကကိုကြီးပြောလို့ပေါ့လေလူဦးရေနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောမယ်လို့ဆိုရင်ဖောင်းပွားတာဘာကြောင့်ဖောင်းပွားတယ်လဲဆိုတော့ဒီမှာမဲဆင်းကိုစပြီးကျင်ညာတဲ့အထက်မှာ32တန်းလို့ပြောထားတယ်။ဆိုတော့2014ခုနှစ်နဲ့တကောင်ဆင်းမှာလည်းကျွန်တော်16နှစ်ထက်က32တန်းကျော်လောက်ရှိတယ်ဆိုပြီးတော့ခံမှန်းကြတယ်။ပြီးကြတဲ့ဆင်းတော့ကျွန်တော်မရခဲ့ဘူးပေါ့လေ။အခုလည်း32တန်းလို့ပဲ UEC ကပြောထားတယ်။ဆိုတော့အဲ့ဒီနှစ်ခုကိုချိန်ထိုးဖို့လုပ်တဲ့ဒီမှာဒီပုံစံ66မြင်းဆောင်6ကနေပြီးတော့ပုံနေတယ်ဆိုတဲ့လူတွေဟာဒီ30ဒီ32တန်းသောလူနဲ့လာညီအောင်တိဘယ်လိုလုပ်ထားတယ်လို့ဆိုရင်အဲ့ဒီပို့နေတဲ့လူတွေဒီကျွန်တော်တို့မဲပေးပိုင်ခွင့်ရှိတဲ့လူတွေကအဲ့ဒီလူရဲ့အရေးအတွက်ညော့သွားတယ်ဆိုတော့ကျွန်တော်ပြတာတော့လို့ဖြစ်နေတယ် ဘာလို့ဆိုတော့ဟိုမှာတဘောကဟိုလူချက်တန်းလောက်ကပုံနေတယ်လို့ဆိုရင်တကယ်မဲပြမှာဘူးလေချက်တန်းဒီလုံးဝပျောက်သွားတယ်ဆိုတော့တဘောဆိုတက်ရောက်နေတယ်အဲ့ဒါဒီဖောင်းလက်ရှိဖောက်ပွားမှုတွေဟာဒီရဲ့အနေထားပဲအဲ့လို့ဆိုတော့တကယ်မဲပြရမယ့်လူတွေမပေးရဘူးမပေးရမယ့်လူတွေဖြစ်လာတော့အဲ့ဒီရက်လက်ပေါ်မှာမူဒီတောင်းလို့မူတော့ကျွန်တော်နောက်မှသက်သက်ပြောရမယ
်ဘက်က
မဲစင်းရဲ့အမှားကတော့အဲ့ဒီစောစောကအဲ့ဒါလေးကိုအခြေခံတာဒါကြောင့်မှားတယ်ဆိုတော့လေကျွန်တော်ပြောပြတယ်
ဟုတ်ကဲ့ပါကျွန်တော်အခုဒီမှာမန္တလေးကကိုမင်းတက်ညင်ကျန်လဲကျွန်တော်ဆွေးနွေးပွဲမှာရှိနေပါတယ်ကိုမင်းတက်ညင်ကျန်ကိုလည်းလှည့်ပေးကြပါတယ်ကိုမင်းတက်ညင်ကျန်ရဲ့ဒီဆိုပါပေါ့လေမန္တလေးမှာလှလှမ်းမြည်တဲ့လောက်ဒီမဲစင်းအမှားရုံနဲ့ပတ်သက်လို့ဘယ်လောက်ထိကြည်ကြင်ခင်မြန်ကိုမင်းတက်ညင်ကျန်တို့ကြားနေရတယ်ရှိတယ်ပြောပါဦး
ဟုတ်ကဲ့ဟာရေတက်တီတော့ကျွန်တော်တို့လလမ်းမမီသေးပါဘောလေဟိုရေတက်တီပိုင်းတော့စီကောင်းတဲ့အဲဒီရေတက်တော်မရသေးတော့လည်းမဲစင်းကြီးကတော့အရင်တိုင်းနဲ့ကျွန်တော်တို့လာအမိုင်းကြီးကတော့ရှိနေသေးပဲအဲတော်တော်များရှိနေသေးပဲနောက်တစ်ချက်ကအထူးသဖြင့်တော့ဒီနေ့မှာပေါ့ဒီနေ့နဲ့မနေ့ရက်နဲ့မှာအထူးသဖြင့်တော့ဒီလက်ဆက်နောက်ရှင်ကြီးကအတန်ကိုစိတ်စိတ်ကြွလှောက်ရှားပြီးတော့မှမဲပြီးပြင်နေကြတယ်အဲ့တော့တခုရှိတာကကျွန်တော်တို့မဲစင်းကြီးမှာကိုယ်တိုင်မကြည့်ခဲ့ရတာဒါကိုနားမလည်လို့ဒါမှမဟုတ်လလမ်းဝေးလို့သတိနဲ့အဲ့ဒီခက်ခဲသမားတွေအားလုံးစုပြုံပြီးတော့သွားကြတဲ့အခါမှာတော်တော်များမဲပြီးခွင့်မရကြဘူးပေါ့လေမဲပြီးခွင့်ကိုငင်းဆန်ခံရတာရှိတယ်အဲ့တော့ဒီလက်လက်မထုတ်ပေးဖို့အတွက်ငင်းဆန်ခံရတာရှိတယ်ဆိုတော့အဓိကတော့ကျွန်တော်တို့အဲ့ဒီမှာမဲစင်းနဲ့မှမကြည့်ဘူးလို့တော့မဲစင်းမှပထမအခါတွေတော့ပါပြတော့မှဒုတိယနောက်ဆုံးထုတ်တဲ့အချိန်မှာမပါလို့အဲခုနကငင်းဆန်ခံရတာကြီးလဲတော်တော်များရှိနေပါတယ်အဥပမာအပြည့်ဆိုရှင်တော့သူတို့ရွှေပြောင်းနေပေါ့ကျွန်တော်တို့ဒီနေဝေးကလာပြီးတော့ဒီမှာခြေချလာနေကြလို့လုပ်ငန်းနဲ့လာနေကြတယ်ဥပမာဆိုရင်မန္တလေးဒီအော်ဘီတာမြို့နယ်နန်းရှိမဟာဇီယဘုံကလာဒီကျွန်တော်တို့ဇာဝဒီကဒီအကွက်တကွက်ကဆိုလို့ရှိရင်အဲအင်္ဂါတွေပဲဒီ60လောက်ကဒီနေ့မဲပေးခွင့်ဟိုရင်းဆန်ခံရတယ်မရဘူးပေါ့ကွာဒါဆိုသူမနေ့ကမဲပေးကျင်တာကိုကျိုးစားတဲ့ကောင်မှသူတို့ကရပောင်းတရားရှိတဲ့အတွေ့နေထိုင်မှုမရှိဘူးဆိုမှကျိုးရှိတဲ့လူတွေပါတယ်ပေါ့လေမရှိတဲ့လူတွေရှိတဲ့လူတွေအစပြုပြီးစားရီကပုံစံတုံးတားရင်းနဲ့အရင်ကရှောက်ထားခဲ့တဲ့အားလုံးကိုသူတို့မျိုးနဲ့ကော်မရှင်ကမှသွားတဲ့ကောင်မှအဲ့ဒါရင်းဆန်ခံနေရစပြုပြီးဒီနေ့နေသားတွေကတော့မဲပေးဖို့အတွက်ခုနပြောတဲ့ဒီအခက်အခဲတွေအများကြီးရှိနေကြတော့မယ်နောက်တော့ဒီမဲစင်းကြီးပါလဲပဲခုနဆိုတဲ့ဟိုကြည့်နိုင်ဖို့တချို့တွေလည်းခင်းလို့ရရှိတယ်မဲစင်းကြီးပြန်ပိတ်လိုက်တာတွေရှိတယ်အဲ့အတွက်တော့ကျွန်တော်တို့ဟိုအမားရင်းနေနဲ့နောက်တော့ဒီမဲပေးဖို့အတွက်ကြံရှိနေသေးတဲ့ဟိုမို့ဒီခုနဆိုတဲ့မဲစင်းမှမပါလို့ဆိုမှကြံရှိနေတဲ့ပုံစံတွေကတော့အများကြီးပဲကျွန်တော်သိနေရပါတယ
်ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါကျွန်တော်အခုဒီမှာတောထက်ရှင်တရားဘကုံးမျိုးကကိုရှိုင်းပို့ထားတဲ့စာကိုလည်းကျွန်တော်အချင်းယုံပြီးဖော်ပြခြင်းပါတယ်သူကတော့ဒီနေ့မဲစန္ဒရှင်သက်စီကလည်းကပြားသွားထုတ်တော့လေအင်္ဂါရှိရဲ့မဲပေးနေတဲ့မိသားစုအရေးအတွက်ကိုပဲပေးပြီးကျွန်တော်ဖွားရကတ်ကိုမပေးပါဘူးလေဒါနဲ့မေးကြည့်တော့သူတို့ရွယ်တွေကအသက်ကြီးလို့ကြိုတင်မဲတဲ့ကိုထည့်လိုက်ပါပြီဆိုပြီးပြောပါရယ်ဘယ်ထည့်လဲဆိုတော့မသိဘူးလို့ပြောပါရယ်တာဝန်ရှိတဲ့သူတွေထည့်တာလို့ပြောပါရယ်ဆိုပြီးတော့လည်းပြောပါရယ်ဆိုတော့ဒီလိုမျိုးပေါ်လေဒီမဲုံတာဝန်ရှိသူတွေကအဆင်ပြေသူလုံနေတဲ့ကိစ္စမျိုးတွေရောဘလောက်ကြည်ကြမ်းမြန်ရှိနေလဲနောက်ခုဒီနေ့ဆိုရင်မဲဟိုကြိုတင်မဲပေးတဲ့ကိစ္စတွေမှာလည်းနှစ်ရက်ကြိုတင်မဲပေးရနှစ်ရက်ကြိုတင်မဲပေးတဲ့ကိစ္စတွေမှာလည်းပြဿနာတွေပေါ်နေတယ်ဆိုပြီးကျွန်တော်တို့သတင်းတောက်တွေကလည်းဒီနေ့ပဲသတင်းတွေပို့လာတယ်လည်းရှိပါရယ်ဆိုတော့ဒီကြိုတင်မဲတွေပဲဖြစ်ဖြစ်ပေါ့လေဆဆွားလို့ဟိုမဲုံတာဝန်ရှိသူတွေကသူတို့ကသူတို့ဆုံးဖြတ်ပြီးလုံလက်ကြတဲ့ကိစ္စမျိုးတွေကဘလောက်ဒီကြိုကြိုမြန်မြန်ဖြစ်နေလဲဆိုတာလည်းကျွန်တော်ဆွေးနွေးချင်ပါတယ်ဆိုတော့ဒီဒါနရှိဆောင်ဖွဲ့ကကိုချမ်းချင်းရောဟိုလက်လန်းမီတော့လူပြဿနာတွေဟိုနဲ့ပတ်သက်လို့ဘာတွေကြားရလဲပြောပါဦးခင်ဗျာ
ကျိုးတင်မဲကိုကျွန်တော်တို့မှာမဲယုံဇာဟောပေါ့မဲယုံတာဝန်ခံပေါ့နော်ဆိုပြီးတော့ကျွန်တော်ပြောအမမကကျွန်တော်ဒီတော့ကျွန်တော်ကြည့်ကြည့်ပေါ့နော်ဒီကျိုးတင်မဲကိုတော့ဒီလက်ရှိရကြီးမှာလုပ်တဲ့ကော်မရှင်ခွဲတွေနဲ့တက်ဆိုင်ရာဒီအုပ်ချုပ်ရေးဖွဲ့ရောနော်ပြီးတော့ကျွန်တော်တို့ဒီပါတီကပုံကိုယ်တွေပေါ့အားလုံးပေါ့နော်စုံစုံညီပေါ့နော်အဲသွားပြီးတော့ဒီရှေ့မှာဒီကျိုးတင်မဲကိုထည့်ရဖို့ကျွန်တော်တို့ကတော့လက်ရှိကျွန်တော်တို့လုံထုံးလုံးကြီးကကျွန်တော်တို့ကလေ့လာထားတာရှိတယ်ပေါ့နော်ဒါပေမဲ့တကယ်လည်းအပြင်မှာကြတော့ခုနပြောတော့မဲယုံတာဝန်ရှိသူဆိုတဲ့ဟာနဲ့ပေါ့နော်မဲယုံမှုဆိုတဲ့စကားကြီးကိုကြားတော့ကျွန်တော်ကမဲယုံမှုကတော့မလက်ခံမှတွေ့ရမှာပေါ့နော်မဲယုံမှုကတော့ကျွန်တော်တို့ကတော့အဲ့မှာအမှသူကဒီမဲယုံတာဝန်ရှိသူဆိုပြီးတော့ပြောတယ်မှာဘယ်လိုလူလဲဆိုကျွန်တော်တို့ကပြန်ပြီးဟိုလေ့လာတာပေါ့နော်လေ့လာတော့မှတော့ဒီရက်ခွက်မှာရှိတဲ့ဒီရက်ခွက်မှာရှိတဲ့ရက်ခွက်အုပ်ချုပ်ရေးရာလူတွေပါမယ်ပြီးတော့ရက်ခွက်မှာရေးချေးကော်မရှင်တွေပါမယ်ပေါ့အဲ့မှာသူတို့ရဲ့လုံထုံးလုံနီးတွေပေါ့နော်အချို့မချေလေရရှိရပေါ့ကျွန်တော်တို့လက်ရှိစောင့်ကြည့်နေတဲ့လက်ရှိမျိုးနယ်55မြို့နယ်လုံးမှာအခုကျွန်တော်တို့ကျူတင်မဲနဲ့ပတ်သက်လို့ကျွန်တော်တို့လေ့လာထားတာပေါ့နော်ကျွန်တော်ဒီတော့ဖြစ်ရှိဒီနေ့ချိန်ပေါ့နော်ကျွန်တော်ကဒီကျူတင်မဲကိုသူတို့လုံထုံးလုံနီးတွေကိုနားလည်တဲ့မြို့နယ်တွေလည်းတွေ့ရသလိုလုံးဝနားမလည်ပဲနဲ့လုံထုံးလုံနီးအောင်မှတခြားမနားမလည်ဘူးဟိုပေါ့နော်ကျူတင်မဲကိုလည်းဟိုပေးပေးပေးပေးပြီးရောပြီးရောဆိုပေးလိုက်တဲ့ဟာမျိုးပေါ့နော်ပြီးတော့ကျူတင်မဲကိုရှောက်ထားတဲ့လူကရှောက်မထားတဲ့လူကဒီနေ့လာပေးမှလားမပေးဘူးလားတခြားစီစစ်တဲ့လူတွေရှိသလိုမစီစစ်နိုင်တဲ့ဒီနေရာတွေကျွန်တော်တွေ့ရပါတော့အချို့ကလည်းဒါဟိုချူတင်မဲကိုသူယူတဲ့ခါမှာတကယ်စိတ်မတကြသွားပြီးတော့ဒီ တုံညီနဲ့သွားပြီးယူတာတွေတွေ့ရတယ်ဆိုတော့အချို့ကြောင့်လည်းဒီကွက်ပြီးယူတာပေါ့ဥပမာဆိုအခုတော့မကွေးစေုံပေါ့နော်ဒီစက်ချီကျွန်တော်တို့ဆွာရှာကအဲ့မှာဆိုရင်အချို့တော့ဒီစေုံတဲ့လူတွေပေါ့နော်ရေတော်တဲ့လူတွေကိုစုတင်မဲ့တောင်းခံတာဆိုတော့ဒါယူတာသူနဲ့ဆိုင်တဲ့မျိုးရက်ွက်ကပဲလာယူတာပေါ့ကျွန်တဲ့ဟာတိတ်စေုံတို့ကလည်းမပါဘူးဆိုတော့ကျွန်တဲ့ဟာဘလို့ကျွန်တော်အမေကုန်းထုတ်တော့ဒီလိုမျိုးစေုံတဲ့ဆိုရင်ရောစုတင်မဲ့အတွက်ဒါဆိုစေုံတာဝန်ခံစေုံကြီးရောဘလို့မျိုးပြည်သလားဘလောက်ထိဟိုဖြစ်တယ်လဲပေါ့နော်ပြီးတော့နောက်တစ်ချက်ကစုတင်မဲ့ကိုလက်ရှိယူတဲ့နေရာမှာအချို့နေရာမှာစာအိတ်စာအိတ်ကိုတုံးတယ်ပေါ့နော်အချို့နေရာကစာအိတ်ဆိုင်ဆိုပါဆိုင်မှာတော့မသိဘူးဗောနော်ဒါကြောင့်ဆိုင်ဆိုချစ်ပေးရမယ်ဗောနော်ဆိုင်သုံးအိပ်ပေးရမယ်ဒီပဲသုံးဆောင်ပေးရမယ်ဒါမသိအချို့နေရာမှာကြာတော့ဒီချိုတင်မဲပေးသူကမှင်တူတယ်ဗောနော်အချို့နေရာမှင်မတူလက်မထိုးပဲရတယ်ကျွန်တော်ဆိုရင်ဘူးဆိုကျွန်တော် observation လုပ်တဲ့လူတွေမှာအောင်မှာမှင်တူတဲ့လူရှိတယ်မှင်တူမခံလူရှိရဗောနော်အဲ့တော့ကျွန်တော်ကလည်းတော့ပြပေးကြည့်တော့ကျွန်တော်လည်းမှင်တူမခံအောင်ဗောနော်အဲ့တော့ကျွန်တော်ကဒါဖြစ်လာတဲ့ဟာကိုကြည့်ပြီးကျွန်တော်ကဒီချိုတင်မဲရဲ့လုံထုံးလုံးနေအလုံးကိုဒီရက်ကွက်မှာရှိတဲ့ရက်ချင်းနဲ့ဒီတော့အချို့ရေးပိုင်းကလူတွေကဘလော့ခ်ကြီးနားလည်တယ်ပေါ့အခုကဖုန်းပြဖုန်းဝင်ပြောရင်ချိုတင်မဲကအခုပိတ်သွားပဲပြီးသွားပဲပိတ်သွားမယ်အချို့နေရာမှာချိုတင်မဲပေးဖို့ကြံတဲ့လူတွေရှိတယ်ဆိုကျွန်တော်ကြားနေတယ်ဒီမဲ့ချိုတင်မဲကောက်ဖို့စောက်ထားသိရင်သင်တာတွေရှိတယ်ပေါ့အဲ့တော့ဒါကြီးရတယ်အခုချိန်မှာတော့ကျွန်တော်တို့အနေနဲ့ကတော့ဟိုကျွန်တော်ကတော့ဆော့ကြီးတပိုင်းရဲ့ကျင်းဝန်ဆိုင်ကျွန်တော်ကတွေ့ရှိချက်ကိုကျွန်တော်တို့မှတ်တမ်းတင်နေတယ်အဲဒါတော့တရှိရောကျွန်တော်တို့လက်ရှိတွေ့ရှိချက်ပေါ့နော်ဒါလေးပဲကျွန်တော်လက်ရှိပြောနိုင်လေးပဲခင်ဗျာ
ဟုတ်ကဲ့နောက်ဥက္ကမောင်းတောင်းအောင်ခင်ဗျာဟိုမန္တလေးမြို့ကဥက္ကမောင်းတောင်းအခုဒီကျွတင်မဲနဲ့ပတ်သက်လို့ရောပြဿနာတွေဘယ်လောက်ထိကြားလဲ
ဟုတ်ကဲ့အဲခုနကဟိုပြောသွားသလိုပါဗျာအဓိကကကျွန်တော်တို့အခုမြင်နေရတာအဓိကလက်ထုံးလုံးနားမလဲတဲ့ကိစ္စအဓိကမြင်နေရပါတယ်အဲဟိုခုနပြောသွားသလိုတစ်ဆက်တည်းပါပဲအဲဒီရေတချို့ရက်ွက်တွေမှာစမ်းကြည့်လို့မရှိဘူးနားမလဲဘူးဘလို့ procedure အမှားကြီးပေါ့နော်အဲ့လိုမျိုးလေးတွေရှိတယ်စိတ်ဆိုးဆိုးဝါးဝါးကြီးတွေတော့မရှိဘူးဒီဒီပုံမှန်အတိုင်းပဲပေါ့နော်အခုတစ်ထက်သေးပါပဲခုနကပြောသွားတဲ့မျိုးလေးတွေပဲတချို့နေရာတွေမှာစနစ်တကျရှိတယ်တချို့နေရာတွေမှာကွာဟမှုလေးတွေရှိတယ်အဲဟိုဟိုပေါ့လူဦးရေတော့စိတ်အများကြီးမရှိဘူးကြာဒီမန္တလေးတိုင်းမှာဒီဟိုပါပေါ့ကျူတင်မဲ့ပေးထားတဲ့ဟာပေးရလို့ပါဗောနော်ဒါအကြီးအများကြီးမရှိဘူးနောက်တစ်ခါကော်မရှင်မှာလည်းတချို့ခါလေးတွေပြည်ပြည်ကြကြလောက်ခါလေးရှိတယ်ဒါကြောင့်ဟိုဟိုကျူတင်မဲ့ပေးရတယ်ဆိုတဲ့ဖောင်ပေါ့နော်ဥပမာကျွန်တော်တို့ observer လေးဆိုရင်လည်း observer အဟောင်းမိတ်တူလေးပေးရတယ်ခေါင်းကိုယ်တိုင်ခေါင်းဝင်လေးကြီးပေးရတယ်ကြီးပြီးတော့ဒါကြောင့်ဆိုတဲ့ဟာလေးတွေမနေ့ကမှတို့အဲ့ဒီဒါကြောင့်ကျူတင်မဲ့ပေးရတယ်ဆိုတဲ့ဟာကတ်မလားမကတ်ဘူးလားဆိုတော့ကျွန်တော်တို့ပြန်ဖောင်ကြည့်ရပါဘောနော်အဲ့ဟာလေးတော့ကျွန်တော်တို့လည်းနည်းနည်း insight ပြရလိမ့်မယ်တကယ်သူတို့ပေးထားတာဟုတ်လားသူတို့ကတ်ထားတာဟုတ်လားဆိုတဲ့ဟာလေးတော့ကျွန်တော်ပြန်ဆေးရမယ်
ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးပွဲအတွက်ဒီနတ်မောင်မျိုးကကိုမြင့်သေးလည်းရှိနေပါတယ်ကိုမြင့်သေးအမြင်လည်းဆွေးနွေးလို့ရပါပြီခင်ဗျာ
ကျွန်တော်အခုလက်ရှိကြားရတဲ့တင်ပြရသလိုရှိနေကျွန်တော်တို့နတ်မောင်မျိုးနဲ့ဒေသချီမှာဆိုရင်ဒီပြင်းနေတဲ့ပတ်သက်ပြီးတော့15ဦးမှာ13ဦးကမဲပေးပိုင်ဝင်ရှိနေကြတာနော်ဟိုတချို့ရုံနဲ့ပတ်သက်လို့မဲပေးပိုင်ဝင်ရှိတယ်အဲ့ဒီမှာအပေါင်းတယောက်ကဘယ်လိုဖြစ်သွားလဲဆိုတဲ့အခါကျတော့ဟိုဘာမှနားမလည်ဘူးနားမလည်တဲ့အခါကျတော့သူကရှင်းနေမှာပဲမဲပေးရမှာမဲပေးရမှာမဟုတ်ဟိုတူညီညီတူညီညီနဲ့ဘယ်ပြပန်ကြီးရှိမရှိတော့ဒီကအတိုက်ခံပါတီရလေဘာမှဟိုဘယ်လိုပြောရမလဲဘာမှရှင်းလင်းချက်မရှိဘူးကြီးရဒေသကကြီးရပေါ့ဒီဒေသကြီးရမှာရှိတဲ့လူတွေလည်းရှင်းလင်းတဲ့အနေအထားမျိုးတွေမရှိဘူးနောက်တစ်ခုကကျတော့ကျွန်တော်တို့နမောက်မြို့နယ်မှာပင်မသစ်လင်းတဲ့တပ်ပင်မသစ်လင်းတဲ့တပ်မှာကလည်းကျွန်တော်နမောက်မြို့နယ်ပင်မသစ်လင်းတဲ့တပ်ဆိုတာကတရားကြီးပါမှာအဲဒီမှာတလက်တဲ့တက်မှာလေတက်မလို့သားတွေအနေနဲ့လွတ်လွတ်လပ်လပ်မပြေမပြေအနေထားရကကျွန်တော်တို့ဒေတာစုံစမ်းရသလောက်လို့ရှိရင်ဒီဒီရတွင်းဝင်လာသွားတဲ့အတိုင်းတာတစ်ခုပါလာသွားတဲ့အတိုင်းတာတစ်ခုပါကျွန်တော်ပြောခဲ့တဲ့စကားလေးကတော့မင်းရုံစောက်ဖို့လေးလာဖို့တက်မလို့သားတွေနဲ့လွတ်လပ်လပ်မပြေပိုင်ဝင်ရှိဖို့အတွက်ကိုတော့တော့ဒီဒီရတွင်းဝင်တော့ပြောခဲ့တယ်အဲနောက်တစ်ခုကကြတော့နောက်တစ်ခုကျွန်တော်ပြောချင်တာတစ်ခုရှိသေးတယ်ဗ
ျ
နောက်တစ်ခုကျွန်တော်ပြောချင်တာတစ်ခုရှိသေးတယ်ဆိုတော့ဗာလဲဆိုတဲ့အခါကျတော့အခုဖြစ်နေတဲ့အတိုင်းအတာတစ်ခုမှာကျွန်တော်တို့မျိုးနယ်မှာဖြစ်နေတဲ့အတိုင်းအတာတစ်ခုကဗာလဲဆိုတော့ကျွန်တော်တို့နမောက်မျိုးပေါ်မှာဖြစ်တဲ့အတိုင်းအတာတစ်ခုကတော့ဒီကံမျိုးဆိုလို့ရှိလို့ရှိရင်ဒီပြင်းနဲ့ပတ်သက်လို့ဆင်ပြေတယ်နောက်တစ်ခါဟိုအတိုက်ဆံပါတီဖြစ်တဲ့ပါတီကြီးတစ်ခုကအဲနေပြီးတော့ဒီနေ့ဟိုကျူတင်မဲ့တောက်တဲ့နေရာမှာနည်းနည်းလေးစကားများတာလေးတွေရှိတယ်ကျူတင်မဲ့မှာအကဲကဲလေးရှိတာလေးတွေတော့ကျွန်တော်ကြားရတယ်ဗျဟု
တ်ကဲ့ဒီ
ဒေသကြီးကနေကျွန်တော်နှက်ဆက်နေတာနမောက်မြို့ရဲ့ဒေသကြီးကနေနှက်ဆက်နေတာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာတ
င်ဟန်တာတော့ဘာမှတော့မရှိဘူးခင်ဗျဟ
ုတ်ကဲ့ပါခင်ဗျဟုတ်ကဲ့အခုဒီ
ဟုတ
်ကဲ့ကျေးဇူးပါကွန်မြူနတီအခုကျွန်တော်ဒီမဲစင်းနေအမှားယွင်းနေတယ်မှာအခုနောက်ဆုံးကျွန်တော်ဒီနောက်တစ်ယောက်ကဒ ီနေ့ပဲသတင်းပို့ထားတာရှိပါတယ်ဒီနေပြည်တော်ကဒီပုပ္ပတိမြို့နယ်မှာဆိုလို့ရှိရင်မဲဆင်းကတထောင်အောင်ထတ်တိုးလာရဲဆိုတော့ဒီမဲဆန္ဒနယ်မြေမှာအနေနဲ့တွက်မယ်ဆိုလို့ရှိရင်20ရာခိုင်နှုန်းအထိတိုးလာဖြစ်တာကြောင့်ဒီရွေးကောက်ပွဲရလဒ်ကူတော်ဆုံးဖြတ်ပေးနိုင်တဲ့အထိအခြေအနေမျိုးမှာဖြစ်နိုင်တယ်ဆိုပြီးတော့ဒီ NLD ကိုယ်စားလှယ်ကလည်းပြောပါတယ်ဆိုတော့ဒီလိုမဲဆင်းမားတာမျိုးတွေကဒီရွေးကောက်ပွဲရလဒ်ဒီပေါ်မှာရောဒီရိုက်ခတ်လာနိုင်တဲ့အခြေအနေမျိုးအထိဖြစ်လာနိုင်သလားဒီဥရှိပါအမြင်ပြောပါအောင်ခင်ဗျာ
ဟုတ်ကဲ့ဟိုရက်ခတ်နိုင်တဲ့အတိုင်းမှာဆိုတော့တကယ်ကိုတော့ရက်ခတ်နိုင်တဲ့အခြေအနေမှာရှိပါတယ်။ဒါပေမဲ့ရက်ခတ်တဲ့ပုံစံလေးတွေတော့အခြေအနေနဲ့မြို့ရဲ့ဒေသတွေကိုယူပြီးတော့ခွဲမဲ့ဆိုရင်တော့တော်တော်လေးကိုစိုးစိုးပွားပြီးရက်ခတ်နိုင်တဲ့ဒေသရှိသလိုဒီလိုအနည်းချင်းရက်ခတ်တာလည်းရှိတာပေါ့။အဲဆိုဒေသရဲ့အခြေခံဒေသတွေကဘယ်လိုလဲဆိုရင်တချို့ဒေသတွေမှာဆိုရင်ဖွံ့ဖြိုးတိုးတက်အားနည်းတဲ့ဒီမိုင်းမှာအောက်ချိုးရင်မူလောက်ကိုတောင်တကယ်သူတို့အနေနဲ့ဘယင်လိုဟိုဘယင်တယောက်လိုသူတို့ကဒီအကြောက်နေရတဲ့အဲ့လိုညနေရက်ွက်ကြီးရောဒီမြောင်များစွာရှိနေတယ်။အဲအဲ့ဒီလိုအပေါ်မှာဆိုရင်သူတို့လုတ်တယ်မှာသူတို့ချင်းချောက်သမ ्या ကိုခံရတဲ့ချိန်မှာစောစောကလိုနေပြီးတော့မဲစင်းနေပုံနေတာဆိုပုံနေလို့လည်းပုံလို့ပြောလို့မရဘူး။ပြောလို့မရတဲ့အချိန်သူတို့မှညွှန်ကြားချက်တစ်ခုရှိတာကကျွန်တော်ကော်မရှင်ခုနဲ့ကျွန်တော်လည်းပြီးတော့ပြည်စုံမင်းများနဲ့ထဲတဲ့မှာအဲ့ဒီ66မြင်းလုံး6နဲ့ပါလာတဲ့စည်ရင်းတွေကိုလုံးဝပြင်ဆင်ခွင့်မပေးရဆိုပြီးတော့သူတို့ကညွှန်ကြားချက်ရှိတယ်ဆိုတာကျွန်တော်အတိအကျသိထားရတယ်။ဆိုတော့အဲ့ဒီဒီကျတောက်လျှောက်ကြီးပါနေတယ်ပါနေတယ်ဆိုဒီဟာပါနေရင်သူတို့ဘယ်မှာအသုံးချမလဲအသုံးချမယ်လို့ဆိုတော့စောစောကဘယ်လင်းလုပ်ဖို့အတွက်လုပ်ပေးနေအသုံးမလားသို့မဟုတ်ဘဲနဲ့တကယ်တမ်းဒီလိုမသမမှုကသုံးမလားဆိုတော့ကျွန်တော်စောက်ကြည့်နေချိန်ပိုင်းမှာမသမမှုကသုံးဖို့အတွက်အချိန်တွေကပုံပြီးတော့အားသာနေတဲ့အပိုင်းလေးတွေတွေ့တယ်ဆိုတော့အာမသမမှုကသုံးမယ်ဆိုတော့အခုကျွန်တော်စောစောအခုချိုတင်မဲ့ကလာကတော့ဒီနေ့3-4နာရီမှာပိတ်သွားပြီပြီးသွားပြီဒါပေမဲ့အဲ့ချိုတင်မဲနဲ့ပတ်သက်တဲ့ချိန်မှာအဲ့ဒီလူပုံနဲ့ပတ်သက်ပြီးတော့မသမမှုတော့တော်တော်လေးလေးကျွန်တော်တို့ရောက်တဲ့လောက်မှာတော့နည်းတယ်ဆိုရင်ဒီမဲယုံအဲ့မှာအဲ့ဒီဟာမတမမှုကိုဘယ်လိုဝင်လာနိုင်မလဲဆိုတော့ကျွန်တော်တို့စောင့်ကြည့်ဖို့လိုမယ်။ရက်ခတ်မှုရဲ့အတိုင်းတာကတော့စောစောကပြောလို့ဥမာကိုကိုကျွန်းမှာတကယ်ဖြည့်တဲ့လူကြီးက1000ဝန်းကျင်ရှိတယ်။ဒါပေမဲ့နေပြီးတော့လင်းကွင်းကျွတင်စီဆောက်ရေးဆိုပြီးတော့ကျွတင်ပြီးပို့ထားတဲ့လူတွေတက်ကရေတက်တွေကြီးတက်တွေအဲ့လိုပို့ထားပြီးတော့အလုသမားတွေပို့ထားတဲ့အရေအတွက်တွေကအဲ့ဒီလူတွေပို့ပြီးတော့များနေတဲ့နေသားမျိုးတွေအများကြီးရှိနေတယ်။လုပ်ငန်းကွင်းတွေမှာနေပြီးတော့ရှိတယ်နေပြီးတော့စည်ပြပြီးတော့အဲ့ဒီလိုလိုတိုးထားတဲ့ဘာတွေကအများကြီးတယ်။အဲ့ဒီဟာတွေကရက်ခတ်မှုအတိုင်းတာမှာဘယ်လိုဖြစ်လာမလဲဆိုရင်တော့မဲဝင်ပြီးတော့ယူတဲ့အတိုင်းတာလေးမှာအဲ့ဒီဟာကသီးသန့်သူတို့ရသွားနိုင်တဲ့နှစ်ထပ်ကိုရနိုင်တဲ့အခြေအနေမျိုးတွေအများကြီးရှိနေတယ်သူအဲ့ဒါမျိုးတွေကဘာလို့ရတယ်လဲဆိုကျွန်တော်တို့အခုချိန်ထိဒီအဲ့ဒီဟာမျိုးတွေနဲ့ပတ်သက်ပြီးတော့ဒီချိုးဝါပေါ့ဆေးကျွန်တော်ဒီဝါပေါ့လေကျွန်တော်တို့မင်းဆိုအလုပ်တဲ့မင်းတိုးတဲ့ဆိုတဲ့စနစ်ဟာအဲ့ဒီမင်းဒီဘလောက်ထိကံပြီးတော့ဘသူလှုပ်ပြီးတော့ဘသူဆက်နှက်ပြီးတော့ဘယ်လိုနေရာမျိုးမှာလှုပ်ထားတယ်တော့ဘသူမှချမှတ်ပြသေးဘူးအခုချိန်ထိဆိုအဲ့ဒီလိုလူပုံနေတဲ့လူကန်းစားတွေဟာကျွန်တော်ဒီမှာလဲမဲ့ပြီးတော့အဲ့ဒီဟာကိုသူတို့ကချွတ်စိတ်မရှိဘူးကျွန်တော်မပြောနိုင်ဘူးအဲ့ချွတ်စိတ်နဲ့နောက်တဲ့နေရာမှာပါအဲ့ဒီလူတွေပဲလိုက်ပေးနိုင်မှာလားဟုတ်ဆိုအဲ့ဒါနဲ့ပတ်သက်ပြီး online မှာနေပြီးတော့ဘသူ့ကိုဘလောက်ပေးပြီးတော့ဘလို့ခိုင်းထားတယ်ဆိုတော့မျိုးတွေမြောက်မှားစွာတွေ့နေရတာဟုတ်မဟုတ်တော့မသိရဘူးလေ
တ
တိယနေရာပြန်လည်မှုတွေရှိနေတယ်ဟုတ်ကဲ့ဒီလိုဆိုတော့အဲ့ဒီဟာရဲ့အာဒီမဲဟိုအထက်ကတလဲအထက်ကတလဲအဲ့ဒီအားနဲ့ယူဖို့အတွက်နေပြီးတော့ဖောင်းပွားမှုတွေရှိလာတယ်အဲ့ဒီဖောင်းပွားမှုတော့ရက်ခတ်မှုတွေအနိုင်ရှုံးရဲ့ရက်လောက်ကိုအများကြီးကျွန်တော်ထိခိုက်မှုဆိုတော့ပေါ်လွင်နေတဲ့ဘက်တော့အများကြီးရှိတယ်ခင်ဗျာ
ဟုတ်ကဲ့ဟိုကော်မရှင်ဥက္ကဋ္ဌကတော့ဒီနေ့ပဲဒီနေ့ပြီးတော့သူပြောတော့တာရှိပါတယ်သူတို့ဘက်ကတော့အဆက်အသွယ်ကပြင်ဆင်ထားတော့စိုးရိမ်စရာမရှိဘူးဆိုပြီးတော့သူကပြောတော့ပါတယ်တကယ်ပဲဟိုစိုးရိမ်ဟိုရွေးကောက်ပွဲချင်းပါတဲ့နေရာမှာပေါ်လေဟိုလွတ်လပ်ပြီးမျက်တားတဲ့ရွေးကောက်ပွဲတစ်ခုဖြစ်လာဖို့ဟိုသူထိခိုက်လောက်တဲ့အခြေအနေမျိုးတွေဟိုဆိုရင်ညာမရှိဘူးလို့တကယ်ပဲပြောနိုင်သလားကိုချမ်းကြီးအောင်အမြင်ပြောပါဦးခင်ဗ
ျကျွန်တော်တို့ကလေဘယ်လိုပြောမလဲဟိုအခုချိန်မှာတကယ်ဟိုအားလုံးကဟိုဘယ်လိုပြောမလဲအားလုံးစိတ်အားတက်ကြွတဲ့အချိန်ကာလဖြစ်တော့လေကျွန်တော်ကလည်းကလေကျွန်တော်ကဒီထိခိုက်နေရာတွေပဲဖြစ်လာနေလားဆိုတော့တကယ်တမ်းကျတော့ဒီဒီကလည်းမဲမတမမှုရောပြန်နေဟိုအကြောင်းအရာခဏမေးထားပြီးတော့ကျွန်တော်ဒီဆုံးမဲပေးခွင့်ရတဲ့ဒီမဲဆန္ဒရှင်တွေရဲ့ဒီခံစားချက်ပေါ့နော်ဒီလူနိုင်ငံသားအနာနိုင်ငံသားအလုံးကဒီမဲပေးခွင့်ရမယ်ဆိုတဲ့အမျိုးလူတွေကဒါဒီလူခွင့်ရအလုံးကခံစားထားတဲ့အကြောင်းဒါကိုယုံကြည်ထားတဲ့အကြောင်းသူမဲသွားပေးခြင်းလေးမျက်နှာချကြရင်ဒါပေမဲ့ကြမဲသွားပေးတဲ့ခါကျတော့သူတို့မဲကဟိုမဲပေးခွင့်မရဘူးဆိုတာမျိုးနှီးခံရတဲ့ခါမျိုးကြရင်ရောကျွန်တော်တို့ကဟိုဒါကိုကျွန်တော်ကဘယ်လိုကူစားပေးမလဲပေါ့နော်ဘလို့ဖြည့်သိပ်ပေးမလဲဘလို့နားလည်အောင်ပြောပေးနိုင်မလဲပေါ့အဲ့ဒီမှာမှသူကဟိုကျွန်တော်ကော်မရှင်မှာကျွန်တော်ရဲ့အချိန်ချင်းကျွန်တော်စကားတွေပြောကြတယ်ဆွေးနွေးကြတဲ့အချိန်မှာဒီမဲကိုအချိန်ချင်းသိုးတော်တဲ့အချိန်မှာကျွန်တော်တို့ဒီ ဘဝတချင်းနှိုးစော်တဲ့ရက်ဖက်ဖွဲ့စည်းပါတယ်ဒုတိယချင်းနှိုးစော်တဲ့ရက်ဖက်ဖွဲ့စည်းနေတဲ့သူနှိုးစော်ကြတယ်နှိုးစော်ချိန်မှာဒါမဲဆန္ဒရှင်တွေလာမကြည့်ကြဘူးလာမကြည့်ကြဘူးပေါ့နော်ကော်မရှင်ကလည်းပြောတယ်အောက်ချိုးဘက်ကလည်းပြောတယ်ပေါ့နော်ဒါပေမဲ့အဲ့ဒါကကျွန်တော်တို့ဒီကနေ့ဟိုသတ္တဝါလုံးချင်းဒီကဘွေလေးဖြစ်တဲ့ခါကျတော့ကျွန်တော်ကနှုတ်ဆိုတဲ့ပိုင်းကလည်းဟုတ်တယ်နှုတ်ဆိုကအားနည်းချက်တွေရှိကောင်းရှိမယ်ပေါ့နော်ဒါပေမဲ့အဲ့ခါသူ့အပြစ်ကိုပြစ်လို့ပြောရတဲ့ဆိုင်ပေါ့နော်အဲ့မှာဟိုပြောပြောရင်အဲ့ဒီဒီမက်ဆာလာပေးမဲ့လူတွေကမဲပေးခွင့်မရတဲ့ခါကျရင်သူ့ရဲ့ပောက်ကွဲမှုအားကဘယ်လောက်ဖြစ်သွားနိုင်မလဲခံစားချက်တွေဘယ်လောက်ဖြစ်သွားနိုင်မလဲဒါကိုကျွန်တော်တို့ကစိုးရိမ်နေကြအဲ့ခါကိုကျွန်တော်တို့ကအဓိကကျွန်တော်တို့ကဥပဒေပြမဲမတမာမှုတွေဟိုပါတီကြီးတွေပြန်ဆိုင်မှုကြောင့်ဖြစ်လာမဲ့ကိစ္စတွေကတက္ကနာပေါ့နော်မဲပေးခွင့်ဆုံးရှုံးသွားတော့အင်္ဂရာတယောက်ရဲ့ခံစားချက်ကိုဘယ်သူကနားလည်ပြီးနိုင်မလဲအဲ့ဒီမှာအဲ့မဲပေးခွင့်ဆုံးရှုံးသွားတဲ့ဆုံးရှုံးသွားတဲ့ကြောင့်သူ့ရဲ့ခံစားချက်ကဟိုဒေါသပါလာမယ်သူ့ရဲ့သူ့ဒီတကယ်ရည်ရွယ်တာမဟုတ်ဘဲနဲ့သူဒီဟိုတခုခုကိုကျုလုံမိတဲ့ခါမျိုးကိုကျွန်တော်တို့ဘယ်သူကနားလည်ပြီးနိုင်မလဲပေါ့နော်ကျွန်တော်အဲ့အတွက်ကျွန်တော်ကတော့တော်တော်စိုးရင်ပါခင်ဗျာခုနကတော့နောက်တစ်ပိုင်းတော့ကျွန်တော်တို့ပါတီတွေပြန်ဆိုင်မှုကြောင့်ဖြစ်လာနိုင်တဲ့ဒီ incident လို့ခေါ်တဲ့မဲမတမာမှုကြောင့်ကျွန်တော်တိကျကြအောင်ပြောပြဆင်ပေါ့နော်တော့ကျွန်တော်တို့စိုးရင်တော့မဲဆန္ဒရှင်တွေရဲ့ခံစားချက်ပောက်ကွဲမှုကိုကျွန်တော်တို့ထိန်းချုပ်ဖို့အတွက်ကျွန်တော်တို့မှာဒီ crowded management လို့ခေါ်တဲ့လူစုလူဝေးကိုထိန်းချုပ်နိုင်တဲ့ဆိုင်းအရာကျွန်တော်တို့မှာမကျွမ်းကျင်သေးဘူးဗျ
ဟုတ်ကဲ့ကျွန်တော်ဒီဦးဒီမြောက်ဘွေစောင့်ကြည့်နေတဲ့ဒီ EON ကိုရတာဥက္ကမောင်းထုံးကလည်းမေးချင်ပါတယ်ကျွန်တော်အခုဒီကြုံရသလောက်သိရသလောက်ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ဒီမဲစင်းအမားပဲဖြစ်ဖြစ်ဒီမဲယုံတွေမှာလှုပ်ထုံးလုံးနေအမားယုံတွေပဲဖြစ်ဖြစ်ကြုံရရတယ်ဆိုရင်ကျွန်တော်တို့ကဒါတွေကိုပြန်ပြီးခြေရခံလိုက်မယ်ဆိုရင်ရောလိုက်လို့ဖြစ်နိုင်တဲ့ခြေနေမျိုးရှိနေလား
အခုအခြေအနေကြည့်ရဆိုရင်တော့တိုက်တော်မလွယ်ဘူးဒါပေမဲ့ကျွန်တော်တို့ဒီရွေးကောက်ပွဲဖြစ်တစ်ခုလုံးကိုကျွန်တော်ပြောမယ်ဆိုရင်ဒီဟုတ်ကဲ့နောက်ဖေးရန်ဖက်ချင်းမဖြစ်ဆိုတာဟိုပြောမယ်ဆိုရင်မဲပေးတဲ့အဆင့်ကြီးရတော့2020 2015ကဘာပဲပြောပြောတော့ဟိုနည်းနည်းအဲ့ဒီအချိန်တွေဆိုင်တိုးတက်လာတယ်တို့တော့ရွေးကောက်ပွဲဖြစ်စဉ်ဒီတစ်ခုလုံးနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့နည်းနည်းလေးစောပြီးတယ်ကျွန်တော်ဆိုရင်ကဒီများနဲ့တူချင်မှတော့ဒီလိမ့်မယ်ဘာဖြစ်လို့လဲဆိုတော့ဒီရွေးကောက်ပွဲပြီးနောက်ပိုင်းမှာဖြစ်မဲ့ရွေးဟိုအငင်းပွားမှုတွေပေါ့နော်အဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့ဘယ်လိုဖြေရှင်းမလဲခုံရုံးကဘယ်လိုဖြေရှင်းမလဲအဲ့ဒီဟာဟိုတိတိကျကျခုံရုံးကလိုက်လာမလားဟိုဖြုတ်ဆုံးချက်မလားဒါမှမဟုတ်အခြားသောဟိုအဖွဲ့အစည်းများရဲ့ PR တွေပါနေမလားဆိုတဲ့ဟာဆိုရင်ပြပါဒီမဲပေးမှုဖြစ်စဉ်ကတော့ဟိုဘာပဲပြောပြောဒီလောက်ကြီးစိုးစိုးဝါးဝါးနဲ့ AC ပြီးသွားလိမ့်မယ်လို့ကျွန်တော်မျှော်လင့်တယ်သို့တော့အဲ့ဒီကြီးရဲ့နောက်ပိုင်းဟာကနည်းနည်းလေးစိုးရိမ်ရတဲ့အခြေရှိတယ်လို့ကျွန်တော်ယူနေမိပါတယ်
โอเคကျေးဇူးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်အားလုံးအထူးပဲကျေးဇူးတင်ကြောင်းဒီနေ့ကကျေးဇူးဆက်လို့ပါခင်ဗျာ